ဆရာဝန်အသစ်တွေအများအများလိမ့်ကျင့်တင်ကြားပေးမယ်တောင်ကိုရီးယားအစိုးရအစီအစဉ်ကိုတပိတ်မောက်ဆန္ဒပြတဲ့အနေနဲ့တောင်ကိုရီးယားနိုင်ငံအတွင်းကစီးကံစုစုပေါင်း၄ပုံ၃ပုံကိုမနေ့တောက်ကြနေ့ကတရက်ကြာပိတ်ထားခဲ့ကြပါတယ်တောင်ကိုရီးယားနိုင်ငံတဲမလာနောင်မှာကိုရိုနာဗိုင်းရပ်စ်ပြည်တွင်းကူးစက်မှုအများဆုံးဖြစ်ပွားနေချိန်မှာအခုလိုဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်တောင်ကိုရီးယားအစိုးရကကိုရိုနာဗိုင်းရပ်စ်လိုလူထုကျန်းမာရေးဆိုင်ရာကူးစက်ရောဂါတွေအတွက်အဆင့်သင့်ပြင်ဆင်ထားနိုင်ဖို့လာမယ့်ဆယ်နှစ်အတွင်းစေချောင်းသား4000ကျော်အထိတွင်းမြင့်တင်ကြားပေးဖို့စီစဉ်ထားတာဖြစ်ပါတယ်ဒါပေမဲ့ဆန္ဒပြပွဲကိုဦးဆောင်စီစဉ်ခဲ့သူကိုရီးယားဆေးပညာအစည်းအရုံး KMA ကနိုင်ငံတဲ့ဆရာဝန်တွေလိုအပ်တာထက်ပိုနေတယ်လို့ပြောပါရယ်လွန်ခဲ့တဲ့ဆယ်နှစ်အတွင်းလူထထောင်အတွက်ရှိရမယ်ဆရာဝန်ရေးအတွက်3,100ခန်းတော့နှစ်စဉ်တိုးတက်နေတာဖြစ်လို့စီးပွားရေးပူပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ OECD ရဲ့ရေပုံရနှုန်းထက်6ဆမြင့်တယ်လို့လည်းကိုရီးယားဆေးပညာအစည်းအရုံးကထောက်ပြထားပါတယ်။တောက်ကြနေကဆန္ဒပြသူတွေတဲ့တနိုင်ငံလုံးကဆရာဝန်နဲ့ဆေးကြောင်းသား18,000ဝန်းကျင်ပါဝင်ခဲ့ပြီးအဲ့ဒီအထက်2000ကမြို့တော်ဆိုးမြို့ကဖြစ်တယ်လို့ KMA ကပြောပါတယ်။ဆရာဝန်တွေတပိတ်ပေါက်ခဲ့တဲ့တောက်ကြနေမှာတောင်ကိုရီးယားနိုင်ငံတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသေ103ခုဖြစ်ပွားခဲ့ပါတယ်။အဲ့ဒီတဲ့ကူးစက်မှု85ခုကပြည်တွင်းမှာဖြစ်ပွားခဲ့တာပါ။ဒါဟာမတ်လ31ရက်နေ့ကစလို့ပြည်တွင်းကူးစက်မှုအရေအတွက်အများဆုံးလို့လည်းကိုရီးယားကူးစက်ရောဂါကာကွယ်ရေးဌာန CDC ကပြောပါတယ်။